2019ထပ်တုံးလူနာတွေကပြပခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားနေသူနဲ့လည်းထိတွေ့မှုမရှိထားပဲကိုဗစ်ယောဂဖြစ်လာသူနှစ်ဦးရဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီထုတ်ပြန်ချက်ထဲမှာတခွဲတီပြူလူနာ12ဦးထပ်တိုးလာတာကိုဖော်ပြထားပါဗျ။အဲ့ဒီထပ်တိုးလူနာ12ဦးတဲကလူနာနံပါတ်89နဲ့85ဟာပြပခီးသွားထားတဲ့ရာဇဝင်မရှိသလိုကိုဗစ်ရောဂါဖြစ်ပွားသူနဲ့ထိတွေ့တဲ့သူတွေမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်အရသိရပါဗျ။လူနာနံပါတ်89အသက်43နှစ်အရွယ်အမျိုးသားဟာကိုဗစ် -19 ရောဂါအတီးပြူလူနာတွေနဲ့ထိတွေ့မှုမရှိဆိုတာနဲ့ပြပသူခီးသွားရာဇဝင်မရှိလို့ဖော်ပြထားပေမဲ့ဒီလူနာဟာရန်ကုန်မြို့ကဟိုတယ်တစ်ခုမှာအလုပ်လုပ်နေသူဖြစ်ပြီးပြည်ရင်းခီးသွားထားသူဖြစ်တယ်လို့ဗဟန်းမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာနီနီတော်က VOA ကိုပြောပါတယ်
။သူကပန်ပစိဖိတ်မှာလောက်တာပေါ့နော်။အဲ့ဒီမှာလည်းနည်းနည်းထိတွေ့မလားထင်တာပြောတာပေါ့နော်။အမတို့ကတော့သိချာမသိဘူးလေ။သူကနောက်ကဟိုနယ်တွေပြန်သွားသေးတယ်ပေါ့နော်။သူ့ပင်သားကယူပါလေ။သူ့မိန်းမကြီးလားရှိလူမျိုးတွေခီးသွားတာတယ်ပေါ့နော်။ပြည်တွင်းခီးသွားပေါ့လေ။အဲ့ဒါလည်းရှိနေတယ်။အဲ့ဒီရန်ကုန်မှာလည်းသူကသူတော့အလုပ်ဒီသွားတာပြန်တာတွေလည်းရှိမှာပေါ့နော်ပြီးကြတော့ပြောလို့မရပါတော့အခုကလည်းတော်တော်များများကြည့်စီကတက်လာပြီဆိုတော့သူဘသူနဲ့အနီးကပ်ဖြီးတွေ့ရလဲဆိုတာတော့အသေးစိတ်ကတော့ဆရာမတို့လူနာကိုလည်းမေးလို့မရသေးတာကြတော့လေသူကလည်းဝေဘာကြီးပို့လာပြီပေါ့နော်ဟိုတယ်မှာလောက်တာသိတယ်သူနေကိုခကြီးသွားတာသိတယ်အဲ့လောက်ပဲသိကြတယ်
ဒီလိုအချိန်လေးမှာကျန်းမာရေးဌာနကညွှန်ကြားထားတဲ့အတိုင်းနေထိုင်ဖို့လိုပြီးပြည်သူတွေစနစ်တကျလိုက်နာမှသာဒီယောဂဖြစ်ပွားမှုကိုရှင်းချနိုင်မှာဖြစ်တယ်လို့ဒေါက်တာနီနီတော်ကအခုလိုဆက်ပြောပါတယ
်။အဓိကကတော့ကိုယ့်အကူလိုက်လိုက်တိုင်းနဲ့အိမ်မှာပဲနေမယ်အပြင်တက်နိုင်တယ်များမထွက်ဘူးအိမ်မှာလည်းဒီဒီကြကြလေးစနစ်တကျနေကြမယ်မတ်တက်မယ်အပြင်သွားရင်အိမ်ကိုတယောက်ပဲစိတ်ဆာရှိရင်ထွက်ပြန်တဲ့လူတွေကတော့အိမ်မှာပဲနေကြအဲ့လိုမျိုးတွေပေါ့နော်အလုံးလိုက်နိုင်တော့ဒီယောဂါကတော့ထိန်းချုပ်နိုင်တယ်လို့ထင်တာပေါ့နော်အခုကျတော့ဆရာမလည်းတတိထားနေတာလူတွေတော်တော်များများဆရာမတို့ဘက်ကဘယ်လိုပဲပညာပေးပေးပိုစတာလေးလိုက်ဝေဝေဟိုဟာပေါ့ဗနိုင်းနေလိုက်ကအကုန်လုံးဆရာမကြီးဆရာမတို့ဝန်ထမ်းတွေကဒီပဟန်းမှာတော်တော်များများလုပ်ပေးတယ်ရက်ကိုအုပ်ချုပ်မှုတွေကူညီအကုန်လုံးတော်တော်များများလုပ်ထားတယ်ဒါမှဘယ်လိုပြောရမလဲဆိုလူတွေကဟိုလိုက်နာမှုအားနည်းတယ်လို့ပဲမြင်တာပေါ့နော်သူတို့လိုက်နာမှာပဲဆရာမတို့အထင်ကြီးမှလေဆရာမတို့ကပညာပေးရုံပဲရတယ်ဒီလိုလုပ်ပါဒီလိုနေပါပြောလို့ရတယ်ဒါပေမဲ့လူတွေမလိုက်နာတာတော့တော်တော်ခက်တယ်
ဒီကနေ့မနက်10နာရီထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာယောဂဖြစ်ပွားသူ85ဦးအထိရှိထားပါပြီ။ယောဂဖြစ်ပွားသူအများစုကကိုဗစ် -19 ယောဂအတီးပြူလူနာတွေနဲ့ထိတွေ့မှုရှိထားတဲ့နောက်ဆက်တွဲထပ်တွေ့လူနာတွေပဲဖြစ်ပါတယ်။ဒါပေမဲ့ခီးသွွားရာဇဝင်မရှိဘူးလို့ယောဂဖြစ်ပွားသူနဲ့ထိတွေ့မှုရှိထားသူတွေကမဟုတ်ပဲအတီးပြူခံထားရတဲ့လူနာတွေလည်းထပ်တိုးလာတာကြောင့်ပြည်သူတွေအနေနဲ့မလိုအပ်ဖက်အိမ်ပြန်မထွက်ဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူတွေကထပ်တလဲလဲသတိပေးနေတာပါ။တောင်ကုန်မြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာမြတ်သူဝင်းကလည်းညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာပေးဖို့တောင်းဆိုထားပါတယ်
။တက်နေသလောက်တော့လောကထွက်တာတော့ကောင်းလို့ပေါ့နော်။ဒါပေမဲ့ဖြစ်မနေဆိုရှင်လည်းညင်ထွက်တဲ့ပုံတော့တယောက်တည်းတော့ပဲသွားတာကောင်းနေတယ်။အဲဦးစုလိုက်ဖွဲ့ပြီးတော့ဒီလမ်းတွေပေါ်မှာရှောက်သွားနေတာတော့တိတ်တော့မရှိတော့ပါဘူး။တော်တော်တော့နေသွားပါတယ်။ဒါပေမဲ့ကျန်တော့ကျန်နေသေးတာပေါ့နော်။ဒီညွှန်ကြားချက်တွေကိုကျွန်တော်အတိအကျလေးလိုက်နာပေးဖို့ဆိုတော့ပူကောင်းတာပေါ့နော်။ဟုတ်ကြပါလား။
ထတိုးလူနာနံပါတ်85ဖြစ်တဲ့တောင်ကုံမြို့နယ်မှာနေထိုင်သူအသက်89နှစ်အရွယ်အမျိုးသားဟာခီးသွွားရာဇဝင်နဲ့ယောဂဖြစ်ပွားထားသူတွေနဲ့ထိတွေ့မှုမရှိထားပေမဲ့လည်းတခွဲတီပြူလူနာဖြစ်ရတဲ့အကြောင်းရင်းကိုဒေါက်တာမြတ်သူဝင်းကအခုလိုခံမှန်းပြောဆိုထားပါဗျ။
ဒီနေ့မျိုးလားသူတွေရှိတာဟုတ်သူတွေမျိုးလားသူတွေကသူတို့အပြည့်ထွက်သွားလာလုပ်တဲ့နေတဲ့လူတွေပါနေတာပေါ့နော်။အဲ့ဒီကတဖြစ်နေတာပေါ့ကျွန်တော်တို့ဒါတော့ခံမှန်းကျက်ပဲပေါ့နော်။အဲ့တော့အဲ့ဒီဒီနေ့ဒီမျိုးလားသူတွေကိုကျွန်တော်တို့ quality site တွေကိုပို့မယ်တချို့လည်းစေရုံတွေပို့တယ်ပေါ့နော်။အဲ့လိုဒီလိုသူတွေဒီကြက်နေကြတဲ့လူတွေကိုကျွန်တော်တို့ပြန်ပြီးဖြည့်ပေးရမှာပေါ့ဒီမှာတက်ပြီးရှင်းနိုင်ပြီလေပေါ့နော်။ဟုတ်ကဲ့ပါ
ထတိုးလူနာတွေများလာသလိုဒီလူနာတွေနေထိုင်ခဲ့တဲ့အိမ်နဲ့လမ်းရက်ွက်တို့ကိုပါအတော်လာကန့်တပြီးထိတွေ့မှုရှိတာသူတွေကိုတိကျထားရှိပြီးစောင့်ကြည့်မှုတွေကိုပြုလုပ်နေကြတာပါမြမနှစ်တကူကာလမှာပြည်ရင်းမှာဒီယောဂဖြစ်ပွားနှုန်းတက်လာတဲ့အခြေအနေရှိနိုင်လို့ဒါတွေကိုထိန်းချုပ်ကာကွယ်ဖို့အတွက်အာဏာပိုင်တွေကဆောင်ရွက်နေခြင်းထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်ညွှန်ကြားချက်တွေကိုလည်းပြည်သူတွေအနေနဲ့အတိအကျလိုက်နာဖို့ကအရေးကြီးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမီပေါင်း210မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါဒီယောဂကြောင့်သေဆုံးသူ33,000ကျော်ရှိခဲ့ပြီးယောဂသက်သာလာသူအရေအတွက်ဟာလည်း92,000ကျော်အထိရှိထားပြီးဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ